လိုက်ကောကနေမန္တလေးကိုသွားရကားစီးပေါ်မှာတည်ဆောင်လာတဲ့လက်နက်တွေကိုမင်းညာကမန္တလေးတိုင်းဒေသကြီးတာစီမြို့မှာဖမ်းဆီးရမိခဲ့ပါတယ်။တနက်22လက်ပါဝင်လက်နက်နဲ့ငွေသားတွေကိုတည်ဆောင်လာသူနှစ်ဦးကိုမိတ်တီလာချင်းထောင်မှာဖမ်းဆီးထားတာဖြစ်ပါတယ်။တရင်ပြည်စုံကိုမိခါကစပီးပြောပြပါမယ်ရှင်
။ကားစီးမှာမင်းညာကမိတ်တီလာကားလမ်းမှာကျွဲထိတ်ဆုံတိုးကိတ်အနီးလိုက်ကောမှမန္တလေးကိုသွားမယ့်ကားပေါ်မှာအခုလိုလက်နက်တွေတင်ဆဲရမိခဲ့တာပါ။ရှင်မောပါလာသူအမများနှစ်ဦးကိုတော့အခုချိန်မှာဖမ်းဆီးထားပါတယ်။ဖမ်းဆီးရမိတဲ့လက်နက်တွေဟာထိုင်းနိုင်ငံကနေတဆင့်မြန်မာနိုင်ငံအတွင်းကိုတည်ဆောင်လာတာဖြစ်ပြီးအခုတည်လာကတတိယအကြိမ်ဖြစ်ကြောင်းနိုင်ငံတော်တိုင်းနိုင်ငံရုံးကကြေညာချက်ထုတ်ပြန်ထားပါတယ်။သူတို့နှစ်ဦးဟာ2019ခုနှစ်ဖေဖော်ဝါရီလတုန်းကတချိန်ဧပြီလမှာတချိန်တည်ယူခဲ့ပြီးအခုဖမ်းဆီးရမိတဲ့အကြိမ်ကတတိယအကြိမ်နောက်တည်ဆောင်တာဖြစ်ပါတယ်။အခုလိုဖမ်းဆီးရမိတာနဲ့ပတ်သက်လို့နိုင်ငံတော်တမန်တော်ရုံပြောရေးဆိုခွင့်ရှိသူဦးတော်ထေကအခုလိုပြောပြပါရယ်
။ဖေဖော်ဝါရီလကဒါတို့တို့တတိယကြိမ်ရောက်ပို့လာလို့ပြောရယ်။အဲ့ဒီအနေပို့တဲ့အားမျိုးကျွန်တော်ဆက်ပြီးတော့ပြောပေါ်ထုတ်နေတယ်။အဲ့လိုအလောက်ပဲပြောပြရမယ်
။ဒီလက်နက်တွေကိုအိန္ဒိယနိုင်ငံကိုတည်ဆောင်တာဖြစ်နိုင်လေဆိုပြီးလုံခြုံရေးတာဝန်ရှိသူအချို့ကထင်မြင်ယူဆလျက်ရှိပါရယ်။ဒီသတင်းတွေနဲ့ပတ်သက်လို့ဦးတော်ထေကတော့အခုလိုပြောပြပါရယ်။
ဟုတ်ဒီအောင်ကနည်းနည်းလေး complicated ဖြစ်တယ်။သမတိကအကိစ္စကဒီရလာတဲ့ source ပေါ့နော်။ဒါနဲ့ဒီကိုကြည့်ရရင်အဲဘလို့ ਆ နေဘလို့ဒီထဲကိုရောက်လာလဲဆိုတာနည်းနည်းလေးဒီနေရာမှာနည်းနည်းလေးဟိုအချုပ်ထိုးလေးတွေရှိတယ်။အဲအချုပ်ထိုးလေးတွေကျွန်တော်ချင်းရမယ်။အဲ့ဒါလည်းကျွန်တော်လုပ်နေတယ်။နောက်ကျကအဲဒီလာနေတော့ဟိုကိုဆောင်နေပေါ့နော်။တိုင်းမှာလက်ခံတဲ့သူကဘာကြီးရဲ့ကျင်းနဲ့ဘာလို့လဲတတိယကျွန်တော်ရောက်နေပြီ။ဘာအတွက်လဲဆိုတာကျွန်တော်တို့ဆက်ပြီးတော့ဖော်ထုတ်နေတယ်။ဘယ်သူတွေလဲဆိုတော့ဖော်ထုတ်နေတယ်။ဒါတလို့တော့ကျွန်တော်ဟိုအသေးစိတ်တော့ပြောကြားနိုင်မှာမရှိသေးဘူးပေါ့နော်။ဟောအဲ့ဒါကိုပြောလို့ရလား
။ထိုင်းနိုင်ငံရမိတဲ့ကားပေါ်ကနေထိုင်းနိုင်ငံကထုတ်လုပ်ပြီးတနက်ကိုယ်တွေမှာထိုင်းစာအမှတ်သားပါဝင်နေမောင်းမြန်တနက်အလက်20၊ကြီးရင်အခု20နဲ့ဂျာမနီနိုင်ငံတို့ကြီးရင်မပါတဲ့ AK-47 တနက်နှစ်လက်ငွေသား8,000ကျော်နဲ့ဖုံးတုံးလုံးကိုတင်စီရမိထားတယ်လို့ရဲတပ်ဖွဲ့ကပြောဆိုထားပါတယ်။လက်နက်ပေတယ်ဆောင်လာတဲ့လင်မယားနှုတ်ကိုတော့လက်နက်အုပ်ကလေးပုံမှန်19တည်းအရာအမှုဖွင့်အရေးယူထားပါတယ်။လက်နက်တွေတည်ဆောင်လာသူနေဆိုးထွေးမိနေဇနီးဖြစ်သူတို့ကိုဆက်လက်ပြီးစစ်ဆေးတာမှာတော့မန်းလေးမြို့အောင်ကြီးတာဇံမြို့နယ်အင်းလေးဟိုတယ်မှာတဲခိုနေတဲ့ကလေးမျိုးတာဟန်းရက်ွက်မှာနေထိုင်သူကျုံလန်ဆန်းခုံမောရာကပို့ဆောင်ကငွေကျပ်15သိန်းပေးတာမို့တည်ဆောင်လာခြင်းဖြစ်တယ်လို့သိရပြီးတည်ဆောင်ခိုင်းသူကျုံလန်ဆန်းခမောရာကိုလည်းထပ်မံဖမ်းဆီးရမိထားတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ဒါပြန်လက်နက်တွေတည်ဆောင်လာသူနေဆိုးထွေးမိတဲ့လိုက်ကော်ကနေကိုဆက်လက်ရှာဖွေရမှာတော့လက်နက်နဲ့ဆက်နွယ်နေတဲ့ပောက်ကွဲစိန်နိုင်တဲ့ပစ္စည်းတွေကိုလည်းထပ်မံသိမ်းဆည်းရမိထားတယ်လို့ဖော်ပြထားပါတယ်။အမှုနဲ့ပတ်သက်လို့တပ်ဆိုင်ရာတာဒီရဲစခန်းကိုမင်းနိုင်ကမှာတော့စစ်ဆေးမင်းမြန်းနေစေဖြစ်ကြောင်းအဲ့ဒီစခန်းကတာဝန်ရှိသူတို့ကအခုလိုပြောပြသွားပါလေ
။ဩအဲ့ကိစ္စကဘုရှင်ခြေလို့မရသေးဘူးခင်ဗျာနော်ပြောလို့မရသေးပါဘူးခင်ဗျာ။တိရမှာနော်။ဟုတ်ကဲ့ဟုတ်ကဲ့။သိတိကမှာနော်ဒီလိုများသေးလို့
ပြီးခဲ့တဲ့2015ခုနှစ်ဇွန်လကလည်းမန်းလေးမှာတရားမဝင်လက်နက်ပစ္စတိုနဲ့6လုံးပြူတနက်အလက်ပေါင်း40ကျော်တဲဆောင်လာတာကိုဖမ်းဆီးရမိထားခဲ့ပူပါတယ်။တီးစဲလက်နက်အဥပဒေပုံမှာ19ကအရာကတော့ထောင်နှံ3နှစ်အထိချမှတ်နိုင်ပြီးဒီလိုထောင်နှံအပြင်ငွေဒဏ်ကိုပါ2ရက်စလုံးချမှတ်နိုင်တယ်လို့အဲ့ဒီလက်နက်အဥပဒေကဖော်ပြထားပါတယ်ရှင်။